ီကတဲ့2019နှစ်ရခိုင်ပြည်နယ်ပဋိပက္ခမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုကြောက်လန့်ပြီးထွက်ပြေးသွားခဲ့ကြတဲ့လူ9000ကျော်နဲ့444ဦးကဟိန္ဒူတွေဖြစ်ပါတယ်ခင်ဗျာ။အဲ့ဒီဟိန္ဒူတွေကမြန်မာပြည်ကိုပြန်မရစေဆိုပြီးလက်လမ်းမီယာအဖွဲ့အစည်းတွေအစိုးရတွေကိုမြစ်တပ်ရက်ခတ်နေတာ2နှစ်ကျော်ခဲ့ပါပြီ။အခုဒီတော့သူတို့ပြန်ခွင့်မရသေးပါဘူးခင်ဗျာ။ပြီးခဲ့တဲ့ကြာသပတေး9ရက်နေ့ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးကိုမြန်မာနိုင်ငံသားဧထာနာအမြဲတမ်းအတွင်းကခေါ်ယူပြီးအဲ့ဒီဟိန္ဒူ444ဦးကိုပြန်ပို့ဖို့ထပ်မံတောင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဟိန္ဒူဒုက္ခသည်စခန်းကနေ RFA ကိုပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့မှာဗီဒီယိုတစ်ခုရောက်လာခဲ့ပါတယ်ခင်ဗျာ။ Vituran ဆိုတဲ့ဒုက္ခသည်တဦးရဲ့ပြောကြားချက်တစ်စိတ်တစ်ပိုင်းကဒီလိုပါ။အ
ာရတောင်းဆိုင်ကြီးကဟာပြောရနာပဲတော့။ဒါဟောလေအမရာနိဒေရှေआज पर्यंत दिवस ऑलरेडी दिवस एक महिना होगी प्लास्टिक भाषात आर आर सुद्धी और लहावर आहे नष्ट आर आर दिवस म्हणून नष्ट
यांगो माशीरे यखा हिंदू कुंजी ठाव पाय अफ्वे उसाव टावकन उब्रागु नेमिन को बाबा प्यासो पेबो आरएफए का अकुंजी टाव गए बारे तू मती दे हिंदू सगा ဖြစ်နေတဲ့အတွက်နားလေသူတူကိုရှာဖွေပြီးပြန်ဆိုပေးဖို့လိုက်တာကတော့အခုလိုပါ
သူတို့နနေနဲ့တလားရှိနေပြီလေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတာအဲ့ဒီကဘင်္ဂလားဒေ့ရှ်ကလူကြီးတွေကသူတို့စားရေးကြတယ်ပတ်စံတွေပါထုတ်ပြီးတယ်ဒါပေမဲ့လေသူတို့ကတလေဘဲအောက်မှာဆင်းနေရတာတိုင်ရတာသူတို့အဆင်မပြေဘူးဒေါန်ဆန်းယူရှိကသူတို့မြန်မာနိုင်ငံကိုပြန်ကောင်းမယ်ဆိုပြီးတော့နှစ်ကာလဆွေးနွေးပြီးပါပြီလေနှစ်ကာလဆွေးနွေးပြီးတော့မအောင်မီဘူးပြန်ပြီးတော့မြန်မာနိုင်ငံကိုသူတို့ကမိတ္တရဲခန္ဓာကိုပြန်ပြီးတော့ကျွန်တော်တို့ကောပါဆိုပြီးတော့
ဒီကိစ္စနဲ့ပတ်သက်ပြီးဘန်ကောက်မှာရှိတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်အရာရှိ Caroline Gluck ကိုမေးမြန်းခဲ့ရမှာ
If refugees want to return they have a right to return we have always made that clear but as far as I'm aware our office has not received any requests from any refugees whether they are Muslim or Hindu wanting to go at this stage
အဲ့ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိတဲ့မြို့သူမဆိုလူမျိုးမရွေးဘာသာမရွေးပြန်ခွင့်ရှိပါတယ်။ကျမတို့ဒီအတိုင်းအမြဲတမ်းရှင်းလင်းပြသစွာပြောပြပါပြီ။ဒါပေမဲ့ကျမသိသလောက်ဆိုရင်တော့အခုချိန်အထိပြန်ကျင်နေဆိုပြီးမြစ်တာရက်ခံတင်ပြလာတဲ့သူမွတ်စလင်တဲကဖြစ်စေဟိန္ဒူတဲကဖြစ်စေတယောက်မှမရှိပါဘူးလို့သူမကပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်စခန်းတွေကိုမကြာခင်ကသွားခဲ့တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့လိုက်ပါသွားခဲ့သူဥပရာကုနေမြင့်ကအဲ့ဒီအရာရှိပြောတာကိုသူလက်မခံနိုင်ဘူးလို့ပြောပါတယ
်။ကျွန်တော်ကိုယ်တိုင်ဟိန္ဒူကစေရင်လည်းတွေ့ခဲ့တယ်ကွာ။ကျွန်တော်တို့လူတွေကိုယ်တိုင်ကပြန်မြင်နေပါတယ်။ပြန်ဖို့တော့ကိုသူတို့ခက်ခက်မြတ်ဘရော့ခေါ်ပါလေဘရော့ပြန်မယ်ဆိုတာမေးတာကိုဒီမြန်မာနိုင်ငံဘက်ကကိုယ်စားလှယ်တွေလည်းပါတယ်။အာဆီယံကိုယ်စားလှယ်လည်းပါတယ်။ပြီးတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကထပ်ပြီးအာဆီယံလူတွေလည်းအကုန်ပါတယ်။တမ်မတ်တွေကသူတို့ရှိမှနေပြန်မြင်တယ်လို့ပြောနေခဲ့တာလည်းသူကဘာလို့အဲ့ဒီကိစ္စကိုသွားပြီးပြန်မြင်လာလို့မမေးရတာလဲ။ပေါင်တွေဘာလို့မဖြည့်ခိုင်းရတာလဲ။အဲ့ကူလာတော့ဒုက္ခဆရာဆရာမဟာနီကြီးရုံးကအရာရှိပြောတဲ့စကားတော့ကျွန်တော်ကတော့လုံဝအောင်တိကျပါအောင်ညင်းဆိုတယ်ကော
နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးဟောက်တူဆွမ်းကလည်းဒီဟိန္ဒူတွေပြန်လာခွင့်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုမြန်မာအစိုးရကတင်ပြနေတာအကြိမ်ကြိမ်ရှိပြီလို့ပြောပါတယ်ခင်ဗျာ
အဲ့ဒီလူတွေကိုလည်းဟိုဘက်ကိုကျွန်တော်တို့ကနာမည်စင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုလည်းပို့ထားပြီးသားသူတို့နိုင်ငံတိုင်းဝင်ကြီးကိုနိုင်ငံတည်းတော်တော်ပြောတာပဲသူတို့မှဘာသာလိုလူမျိုးခွဲတာမရှိဘူးပြန်လာချင်းတို့ခုနအစ်ချာပြောသလိုပေါ့ဒါပေမဲ့ခုနပြောတဲ့ဟိန္ဒူတွေကိုနိုင်ငံကဘာပြောလဲဆိုလို့ရှိရင်သူတို့လည်းဘယ်သူမှမပြောဘူးတဲ့ဟုတ်လားပုံစံလည်းမဖြစ်ရဘူးဆိုတဲ့အခါကျတော့ဟိုစဉ်းစားပြရဖြစ်နေတာပေါ့နော်ဟိုကျွန်တော်တို့ကစဉ်းရင်းမဲ့တိချာပေးထားတယ်တိုးတော့အဲ့ဒီဘက်မှာကျတော့ဖြည့်တဲ့ဟာတော့သူတို့ဘက်ကလောက်ရမယ်ဟာပေါ့ဗျာဟိုကျွန်တော်တို့ကဟိုအချိန်ကြီးလက်ခံမယ်လည်းပြောတယ်သူတို့လည်းပြန်လာချင်းတယ်အဲ့လူတွေကိုကျတော့ဘာဖြစ်လို့စဉ်းနဲ့မှသူတို့မထဲပဲလေinterview လုပ်တဲ့ခါမှာဘာလို့မထည့်ရလဲအဲ့ဒါစဉ်းစားကြရပေါ့အခုကတရားဝင်နဲ့ဘင်္ဂလားဒေ့ရှ်သံမကြီးကိုကျွန်တော်ပြောပြပြီတရားဝင်ဖြစ်တဲ့ခါကျတော့ဒီဥစ္စာဘယ်လိုတုံ့ပြန်မလဲကျွန်တော်တို့ကြည့်ရမှာပေါ့
ဥပရာကုနေမြင့်ကတော့ဒုက္ခတဲ့ချင်းတူပေမဲ့မြန်မာပြည်ပြန်ရေးအတွက်မွတ်စလင်တွေနဲ့ဟိန္ဒူတွေစန္ဒသဘောထားမတူညီကြတာကိုသက်ဆိုင်သူတွေရှင်းရှင်းလင်းလင်းနားလည်ဖို့လိုတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်လက်မရှိတဲ့တပ်မှုလည်းသွားတယ်ဘင်္ဂလားဒေ့ရှ်ရှိခဲ့ကမှုတော့ကျွန်တော်တို့ကသူတို့တွေပြန်လာရေး AC နဲ့သူတို့တဘာတွေစီစဉ်ထားတယ်ပြင်ဆင်ထားလဲဆိုတော့သူတို့တွေတရားရှင်းပြပြီးတော့ပြန်လာကြဖို့ကျွန်တော်တို့ခေါ်တာဟဲ့တမျိုးဟိန္ဒူကမ္ဘာသွားတော့ကြောက်မတူပါဘူးသူတို့တွေအရန်ပြန်လာနေတော့ကျွန်တော်တို့ကခဏလို့ကြိုးစားပြီးခေါ်ပါပဲဗျာစိတ်ချပါကျွန်တော်ခေါ်ပါပဲဗျာဆိုပြီးတော့သူတို့ပြန်ပြီးတော့ကျွန်တော်တို့ကဖြစ်သိပြီးပြန်လာတာမတူအဲ့ဒီပုံမှာကျွန်တော်ပြောချင်တာကဘင်္ဂလားဒေ့ရှ်ကတောင်ရှိတဲ့လူတွေဖြစ်ဖြစ် UN ကတောင်ရှိတဲ့လူတွေမပြောင်းရင်သေးတဲ့လူက
ဒီကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်သူတွေကိုစုံစမ်းမေးမြန်းပြီး တနိုင်မြအများဆုံးအတိပေးပါမယ်လို့စနေနေ့မှာအကြောင်းပြန်ခဲ့ပါတယ်အခုအစီအစဉ်ထုတ်လွှင့်ခြင်းအထိတော့ထပ်မံမသိရသေးပါဘူးခင်ဗျာတဆိုင်သူတွေ PVCC လောက်ကန်ကြမယ်ဆိုရင်တော့အဲ့ဒီဟိန်းသူ446ဦးမြန်မာပြည်ကိုမကြခင်ပြန်လာနိုင်ကြမှာပဲလို့မျှော်လင့်ရကြောင်းပါခင်ဗျာ